ဗမုကျော်ဆောင်ဝင်းကဘယ်ပုံမှနဲ့များတရားစွဲခံရပြီးတော့ထောက်ကြခဲ့ရလဲရှင်
။ကျွန်တော်တက်မတော်အဥပဒေပုံမှ65စစ်စည်းကမ်းစနစ်တကျရှိခြင်းကိုဖောက်ပြက်တော့ကျူးလွန်မှုကိုပြုလုပ်တော့ပြုမှု။နောက်တက်မတော်အဥပဒေပုံမှ41ကရေဘူးရအမိတ်သို့မဟုတ်ဒေသန္တရအမိတ်အတိအကျမဟုတ်တော့အမိတ်တစ်ခုခုကိုအမိတ်မနာခံမှုပေါ့။အဲဒီပုံမှနှစ်ခုနဲ့ကျွန်တော်တို့တရားစီရင်ပြီးတော့ထောင်နဲ့နှစ်နှစ်ချခဲ့ပါလေ
။ဒီလိုမျိုးအမှုနဲ့ထောင်ချလိုက်တယ်ဆိုတဲ့အပေါ်မှာဘယ်လိုမြင်လဲရှင်။ဘာကြောင့်ထောင်ချရလို့များထင်မိလဲရှင
်။အဲကျွန်တော်ကဒီ436လက်မှတ်ထိုးတယ်။တက်မတော်မှာလည်းဒီ436ပြင်ဆင်ရေးမလုပ်အောင်ဘူးဆိုပြီးတော့အမိတ်နဲ့ညွန်ကြားချက်ထုတ်ထားတယ်။အဲဒီလိုမျိုးထုတ်ထားတဲ့ဟာကလည်းအကြောင်းအားလျော်စွာကျွန်တော်ကတက်မှာမရှိတဲ့အခါကျကျွန်တော်မသိဘူး။အဲဒီလိုမျိုးအကြောင်းနေရှိတဲ့အခါကျတော့ဟိုကျွန်တော်လည်းပဲကျွန်တော်ယုံကြည်ချက်နဲ့ကျွန်တော်လက်မှတ်ထိုးလိုက်တယ်။အဲထိုးပြီးတဲ့အခါကျတော့မှဟုတ်ပြီဒါကဒီအမိန့်ထုတ်ထားတာကိုဒီကောင်မသိဘူးလားဆိုပြီးတော့ကျွန်တော်အဲ့ဒီမှာပဲဖမ်းချုပ်တယ်ပေါ့။ခုနကဟိုပုံမှန်65ဆိုတဲ့ဆွဲချက်ပါတယ်။ပုံမှန်65သည်တက်မတော်သားတိုင်းကိုမြည်သူကိုမဆိုမြည်သူပုံမှန်မှာမကျူးလွန်မဲနဲ့ဒါဆွဲလို့ရတဲ့ပုံမှန်ဖြစ်ပါတယ်။အဲဒီပုံမှန်နဲ့ဆွဲတယ်။နောက်တစ်ခုကတော့ဆွဲတာကဟိုတက်မတော်သည်အခြေခံဥပဒေကိုကာကွယ်ရမည်ဆိုတဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာအတန်းကြီးထားပါတယ်။အဲအဲ့ဒါနဲ့ကျွန်တော်ကဟိုမကာကွယ်ဘူးဆိုတဲ့ပုံစံမျိုးနဲ့ဆွဲတယ်။နောက်တစ်ခုကတော့နိုင်ငံဝန်ထမ်းတိုင်းကပါတီနိုင်ငံရေးကင်းရှင်းရမယ်ဆိုတဲ့အခြေခံဥပဒေမှာရေးထားတဲ့အချက်ရှိတယ်။အဲအဲ့ဒါနဲ့ဆွဲတယ်ပေါ့။အဲ့တော့အဲ့ဒီ၃ချက်မှာဟိုပုံမှန်65ကတော့ကျန်ခဲ့တယ်။ဟိုနောက်နှစ်ချက်ကတော့သူနိုင်ငံရေးအကျဉ်းသားဖြစ်သွားမှဆိုးလို့ဆိုတဲ့သူတို့မှရည်ရွယ်ချက်ရှိမှထင်တယ်။အဲ့နှစ်ချက်ကိုတော့ဖြုတ်ပစ်လိုက်တယ်။အဲ့ဒီအစားအမိတ်မနာခံမှုဆိုတဲ့41ကရောက်လာတယ်။အဲအဲ့ဒီနှစ်ခုနဲ့ဆွဲတယ
်။လူငယ်ချမ်းသာကွင်းနဲ့လူမျိုးခဲ့တဲ့အချိန်ဒီဒီထောင်ထဲမှာဘယ်လောက်ထိနေခဲ့ရလဲရှင့်။
ကျွန်တော်ထောင်ထဲမှာ၈လနေရပါတယ်အချုပ်ထဲမှာတော့9လနဲ့တရက်နေရပါတယ်ထောင်ထဲမှာနေရတဲ့အခြေအနေကတော့အထိုက်လျောက်လွတ်လပ်ခွင့်ရှိပါတယ်အချုပ်ထဲမှာနေရတဲ့အပိုင်းကတော့ကျွန်တော်ကပြောရရင်ကကကြီးရဲ့အချုပ်သားဖြစ်တဲ့အတွက်ကျွန်တော်မှာအဲ့ရွေခွင့်တစုံတရာအခွင့်အရေးမရှိခဲ့ပါဘူးကျွန်တော်မှာအပြင်ထွက်ရေချိုးခွင့်တောင်မရှိခဲ့ပါဘူးဒီလူမျိုးနေတဲ့အချိန်မှာကျွန်တော်ရေမချိုးကတော့ကျွန်တော်မှာအနာရီပေါက်လာတယ်အဲ့အနာရီပေါက်လာတဲ့အချိန်ကျတော့မှာဆရာဝန်ဆေးမှတ်ချက်နဲ့မှာကျွန်တော်ကိုရေချိုးခွင့်ပြုပါတယ်ရေချိုးခွင့်ကိုလည်းကျွန်တော်တိကျတင်ယူရပါတယ်အဲ့လိုအခြေအနေရှိပါတယ်
ဟုတ်ကဲ့ပါရှင်အခုလက်ရှိအပြင်မှာဒီဘုံမှုကြော်စွာဝင်းနဲ့ပတ်သက်ပြီးတော့ပြောဆိုနေကြတာတွေက NND ကနေပြီးတော့ကိုယ်စားလှယ်လောင်းအဖြစ်နဲ့ဝင်ရောက်ရှင်ပြိုင်မယ်လို့ပြောနေကြတယ်အဲ့ဒါတွေရောဟုတ်လားရှင
်ဟောအဲ့လိုတော့မဟုတ်ပါဘူးကျွန်တော်ကိုမြည်သည့်တာဝန်ကိုပေးအပ်သည်မဆိုကျွန်တော်ဆောင်ရွက်ဖို့အသင့်ရှိတယ်ဆိုတဲ့အကြောင်းပါအခုရွေးကောက်ပွဲမတိုင်ခင်မှာအမေစုပါတီအတင်းနဲ့ရွေးကောက်ပွဲအောင်နိုင်ရေးသည်လိုအပ်ချက်တစ်ခုဖြစ်ပါတယ်ဒီလိုအပ်ချက်တစ်ခုကိုအထောက်အကူဖြစ်ဖို့ကျွန်တော်ဒီမြည်သည့်နေရာမှာမဆို NND ပါတီရဲ့အကျိုးကိုဆောင်ရွက်မယ်လို့ပြောခြင်းဖြစ်ပါတယ်အဲ့ဒီအပေါ်မှာမှလွတ်တော်အမတ်ကိုယ်စားလှယ်အဖြစ်ရွေးချယ်ပြီးတော့ပါတီကနေပေးအပ်လာမဲ့တာဝန်ရှိရင်ကျွန်တော်ထမ်းဆောင်မယ်လို့ကျွန်တော်ကမန္တလေးသတင်းစာရှင်းလင်းပွဲမှာကျွန်တော်ပြောဆိုခဲ့ခြင်းဖြစ်ပါတယ
်။နိုင်ငံရေးလောကတွေကိုရောဝင်ရောက်ဖို့အတွက်ကိုဆုံးဖြတ်လိုက်ပြီလားရှင်။အဲ့ဒီအတွက်ဘယ်လိုများဆက်ပြီးရောရှေ့ဆက်လှုပ်ဆောင်သွားပြီများရှိလဲရှင်
။နိုဝင်ဘာမှာရွေးကောက်ပွဲလုပ်မယ်။ဒီနိုဝင်ဘာရွေးကောက်ပွဲမှာအမေစုရဲ့ NND ပါတီအနိုင်ရမယ်။အဲဒီလိုမျိုးအနိုင်ရဖို့အတွက်ဒီမက်လာဂုံထီအောင်ကျွန်တော်လုံနိုင်တာကိုကျွန်တော်စွမ်းအားဖြင့်ဒီလောက်ကင်ဆောင်ရွက်ပေးသွားမှာဖြစ်ပါတယ်။
အခု NND ဥက္ကဋ္ဌပေါ့နော်ဒေါန်ဆန်းစုကြည်နဲ့တွေ့ဆုံဖို့လဲစူးစမ်းနေရလို့လဲကြားသိရပါရဲ့ရှင်အဲ့ဒီလူမျိုးဒေါန်ဆန်းစုကြည်နဲ့တွေ့ဆုံခွင့်ရခဲ့မယ်ဆိုရင်ရောဘလို့အချက်လက်မျိုးတွေနဲ့ဒေါန်ဆန်းစုကြည်နဲ့ပြောဆိုသွားဖို့ရှိလဲရှင
်ကျွန်တော်အမေစုနဲ့တွေ့ဆုံချင်တာမှန်ပါတယ်ဘာကြောင့်လဲဆိုတော့ကျွန်တော်ဂါရဝပြုံတစ်ခုပါပဲဂါရဝပြုပြီးတော့အမေစုကနေပြီးတော့ဒါအမေစုဝမ်းတာတယ်ဒါလေးတော့ဒီလိုလုပ်ပေးပါဒီလိုတာဝန်ပေးခဲ့တာရှိရင်ကျွန်တော်အဲ့ဒီတာဝန်ကိုဆက်လက်ထမ်းဆောင်မှုအတွက်ကျွန်တော်တာဝန်တစ်ခုကျွန်တော်တောင်းခံခြင်းတဲ့သဘောနဲ့ဒါအမေစုကိုဂါရဝပြုတဲ့သဘောနဲ့ကျွန်တော်ပြေဆုံးခြင်းတစ်ခုပဲဖြစ်ပါတယ်တရားတင်ပြပြီးပြောဆိုစရာမရှိပါဘူ
းဒီနေ့မြန်မာတန်တော်ဆင့်ကပေးတဲ့လူမှုရှေ့ဆောင်စုကဗမုကျော်ဆောင်ဝင်းကိုဘလို့အချက်လက်တွေကြောင့်ပေးရလို့ပြောလဲရှင
်မြန်မာတန်တော်ဆင့်ကလူမှုရှေ့ဆောင်စု5ဦးပေးခဲ့ပါတယ်အဓိကကတော့စိုးရတရက်တော်၎င်းအဖွဲ့အစည်းတော်၎င်းအာဏာပိုင်တော်၎င်းဒီလိုမျိုးတွေကဖိနှိပ်ချုပ်ချယ်တာတွေရှိပါတယ်အဲဒီလိုဖိနှိပ်ချုပ်ချယ်တဲ့အခါမှာအမှန်တရားဘက်ကရက်တီခဲ့တဲ့တယောက်အနေနဲ့ဒါလူမှုရှေ့ဆောင်စုပေးတယ်လို့ကျွန်တော်ယူဆပါတယ်ဒါကျွန်တော်လည်းလူမှုရှေ့ဆောင်စုရတယ်မဖြိုးဖြိုးအောင်လည်းရတယ်နောက်ဦးစန်းစင်လည်းရတယ်နောက်ဒေါ်ညိုညိုတင်းရတယ်။နောက်ဥရောပဆောင်းအောင်ရတယ်။အဲဒီလိုမျိုးကိုကျိုးမဖက်ဖဲနဲ့တိုင်းပြည်အကျိုးကိုရှေ့ရှုဆောင်ရွက်နေတဲ့သူတွေကိုဒါပေးပါတယ်။ဒီလူမှုရှေ့ဆောင်စုရခဲ့တဲ့လူတွေဒီအမှန်တရားရဲ့လိုအပ်ချက်ကိုတစိတ်တပိုင်းဖြည့်ဆည်းခဲ့တဲ့လူတွေဖြစ်ပါတယ်။အဲ့တော့အမှန်တရားမှာလိုအပ်ချက်ရှိပြီးဆိုလို့ရှိရင်ဒီလိုအပ်ချက်ကိုမဖြည့်ဆည်းတဲ့အခါမှာဘလောက်နစ်နာဆုံးရှုံးမှုများမယ်ဆိုတာကတိုင်းပြည်တရက်အနေနဲ့ပညာရှိတဲ့လူတိုင်းဒါတွေးကြည့်ရင်သိပါတယ်။အမှန်တရားရဲ့လိုအပ်ချက်ကိုဖြည့်ဆည်းဖို့ကျွန်တော်တို့အသက်ရှင်နေတာပဲဖြစ်ပါတယ်။
ကလေးမျိုးဖြေကြပေးတဲ့အတွက်ဗမုကျော်ဆောင်ဝင်ကိုကျေးဇူးတင်ပါတယ်ရှင်
။ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးတင်ပါတယ်ခင်ဗျ။